Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ15ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူကြီးညာပေးသမှာပါ။အိမ်ယူရောယာယီအရာရှိချုပ်အဖြစ်မစ်မူဗနီကိုရွေးချယ်လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ဒီလအစောပိုင်းတွင်ကကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့တရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကကြေညာပြောကြားပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆီယာမာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကသတ်မှတ်အတည်ပြုလိုက်တဲ့အပေါ်မှာတော့အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးကဘယ်လိုတုံ့ပြန်ပါသလဲ
။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အစွန်းကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကျိုးပန်းအားထုတ်မှုတွေကိုမတိကျွညွန်လုပ်ပြီးတော့အခုလို
အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းရဲ့တုံ့ပြန်ချက်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီလိုမျိုးပဲအောက်လွှတ်တော်ရဲ့သတ်မှတ်ချက်တွေအပေါ်မှာဒီအမေရိကန်ရောက်လွှတ်တော်ကိုယ်စားလှယ်ဟောင်းနေရဲ့သုံးသက်ချက်အမြင်တွေနဲ့အတူတစ်ချိန်တည်းမှာပဲဒီလိုမျိုးလူမျိုးတုံ့တက်ပြတ်မှုအဖြစ်အတည်ပြုခဲ့တဲ့အောက်လွှတ်တော်မှာတဦးတည်းကန့်ကွက်မဲပေးခဲ့တဲ့ Arizona ပြည်နယ် Republican လွှတ်တော်အမတ်သူဘာကြောင့်ကန့်ကွက်မဲပေးခဲ့ရပါသလဲဆိုတဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီနေရာမှာအင်ဂျီရောယာယီအရာရှိချုပ်တဦးကိုခံထားလိုက်တဲ့အတွက်ဒီယာရုခံရဖို့နဲ့ပတ်သက်ပြီးတော့ရက်ဒင်ဂျာခံမှန်းဝေဖန်ပြောဆိုမှုတွေအဆုံးသတ်လိုက်ပါပြီ။အမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးချက်လက်တွေကိုစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစရေးရေးဆွဲရေးဆိုင်ရာအကြီးအကဲMake move and go အင်ဂျီရောယာယီအရာရှိချုပ်ဖြစ်ရွေးချယ်လိုက်ကြောင်းတောက်ကြမီညနေပိုင်းမှာသမ္မတထရမ့်က Twitter ကနေတင်ပြညာလိုက်တာပါ။တောင်ကယ်ရိုလိုင်းနားပြည်နယ်က Republican အောက်လွှတ်တော်ကိုယ်စားလှယ်လောင်း Move and go အစိုးရအသုံးစရေးရှော့ချရာမှာထင်သလိုလုပ်ခဲ့သူအဖြစ်လဲသိထားကြပါရယ်။အခုလိုယာရုခန့်တဲ့အတွက်ဝန်တာကုံယူသလိုသမ္မတရဲ့ရုံးဖွဲ့မှာပါဝင်ထမ်းဆောင်ဖို့အစီအစဉ်ဖြစ်နေကြောင်း Move and go ကလည်း Twitter ကနေတုံ့ပြန်ပြောကြပါရယ်။အင်ဂျီရောအရာရှိချုပ်ယာရုဟာအစိုးရစနစ်လက်ပတ်ရာမှာသမ္မတနဲ့အစိုးရအဖွဲ့အကြားအလွန်အရေးပါတဲ့ယာရုလည်းဖြစ်ပါတယ်။ဒါမှမဟုတ်ထရမ့်အစိုးရအဖွဲ့မှာတာဝန်ထမ်းဆောင်ခဲ့တဲ့အရင်အင်ဂျီရောအရာရှိချုပ်ဟောင်းရင်းစ်ပရီဘတ်နဲ့လက်ရှိအရာရှိချုပ်ဂျွန်ကယ်လီတို့ဟာထရမ့်အပြင်သူ့ရဲ့အကြံပေးလည်းဖြစ်သမီးလည်းဖြစ်တဲ့အီဗန်ကာထရမ့်နဲ့ခင်မွန်ဂျယ်ရက်ကူရှနာအပါအဝင်တခြားအစိုးရဖွဲ့ဝင်တွေရဲ့ဒီလုပ်ငန်းမှန်းဆိုင်ရာဂျားဝင်ဆွတ်ဖက်မှုတွေကြောင့်စိတ်ပျက်စရာအခြေအနေတွေရင်ဆိုင်ခဲ့ရတယ်လို့ဆိုကြပါတယ်။လက်ရှိမှာတော့ Movani ကိုဘာကြောင့်အခုလိုအင်ဂျီရောအတွက်ယာယီအရာရှိချုပ်အဖြစ်ရွေးချယ်ခဲ့လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ American ပြည်ထောင်စုမှာရွှေပြောင်းအခြေချသူတွေတိုးလာနေပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့အချိန်တွေပိုကျလာသလိုသူတို့ရဲ့အခွင့်အရေးတခုဖြစ်တဲ့ဥပဒေကြောင့်ယာကကွယ်ပေးနိုင်တာမျိုးလည်းမရှိဘူးလို့ American လူဝင်မှုကြီးကြရေးကောင်စီကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ American နိုင်ငံကလူဝင်မှုကြီးကြရေးဆိုင်ရာထိန်းသိမ်းစခန်းအခြေအနေဆိုတဲ့အစီရင်ခံစာထဲမှာတော့ American လူဝင်မှုကြီးကြရေးဥပဒေကိုချုပ်ဖောက်လို့ထိန်းသိမ်းခံထားရတဲ့သူတွေဟာပြီးခဲ့တဲ့အနှစ်20အတွင်းငါးဆမကတိုးလာတယ်လို့ဖော်ပြထားပါတယ်။ထိန်းသိမ်းစခန်းတွေရဲ့ဖြန့်မြတ်လူဦးရေ1996ခုနှစ်မှာတနည်းကို9000နီးပါးရှိခဲ့ရာက2019ခုနှစ်မှာတော့4000ထက်မနည်းရှိလာတယ်လို့ဆိုပါတယ်သမ္မတဥပမာအစိုးရလက်ထက်ကလူမှုကြီးကြရေးဥပဒေချိုးဖောက်ခဲ့သူတွေနဲ့တရားမဝင်နေစဖြတ်ဝင်လာတဲ့သူတွေကိုပြန်ပို့ရေးကြိုးပမ်းလှုပ်ဆောင်ခဲ့တဲ့2014ခုနှစ်မှာတော့ Tennis ခန်းမှာလူရေယာယီနေသွားခဲ့ပါသေးတယ်။သမ္မတ Donald Trump အစိုးရလက်ထက်မှာတော့ Tennis ခန်းမှာလူရေတရှိန်ထိုးမြင့်သက်သွားတယ်လို့လည်းအစိုးရခန်းစားကဆိုထားပါတယ်။လူမှုနဲ့အကောက်ခွန်ကြီးကြရေးဌာနကအမေရိကန်လွှတ်တော်မှလာရောက်ထွက်ဆိုချက်အရအောက်တိုဘာလ20ရက်နေ့မှာလူမှု Tennis ခန်းမှာတနိဒာထိန်းသိမ်းထားတဲ့ဖြန့်မြတ်လူရေအား44,632ဦးတိရှိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဘာတုံးကတော့အမေရိကန်နယ်စပ်ကိုအဖေဖြစ်သူနဲ့ဖျက်ခုခဲ့တဲ့အချိန်မှာအမေရိကန်နယ်စပ်ကရဲတွေဖမ်းဆီးလိုက်တဲ့အသက်9နှစ်အရွယ်မိန်းကလေးသေဆုံးသွားပါတယ်။ Washington Post တင်းစာရဲ့အဆိုအရအဲ့ဒီမိန်းကလေးဟာအဖမ်းခံရပြီး၈နှစ်ကြာတဲ့အထိကြောက်လန့်နေခဲ့ပြီးတော့ရေတပ်ခန်းချောက်ပြီးသေဆုံးခဲ့ရတယ်လို့ဆိုထားပါတယ်။
ဒီလဆော့ဘိုင်းကကနေဒါနိုင်ငံမှာဖမ်းဆီးထင်းသိမ်း လိုက်တဲ့ဒီတရုတ်လုပ်ငန်းရှင်တူရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကဂရုပြုပြောကြားပါတယ်။အမေရိကန်နဲ့တရုတ်ကြားပြည်ပခန့်တွေအတွင်းကြားညာနေတဲ့ကနေဒါနိုင်ငံနဲ့အမေရိကန်နိုင်ငံကြားရေးနဲ့ကာကွယ်ဝန်ကြီးတွေနိုင်ငံကြားရေးဌာနမှတောက်ချနေတာတွေ့ဆုံစဉ်အခုလိုဂရုပြုပြောကြားကြတာပါကနေဒါနိုင်ငံကြားရေးဝန်ကြီး ခရစ်စတီယာဖရီလန်ကဒီဟွာဝေဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဇူးကိုဖမ်းဆီးတာဟာနိုင်ငံရေးအရင်းခံကြောင်းရက်တွေကြောင့်မဟုတ်ပဲဥပဒေတိုင်ဆောင်ရွက်တာဖြစ်တယ်လို့ကာကွယ်ပြောကြပါရယ်။အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအမေရိကန်ပြည်သူ့အနေနဲ့တရားဥပဒေကိုအလေးထားလိုက်နာဆောင်ရွက်သွားမယ်လို့ပြောပါရယ်။အမေရိကန်ရဲ့အီရန်ပေါ်တန်ခတ်မှုတွေကိုချိုးဖောက်တယ ပါတယ်မန်ဂိုအခုလိုဖန်ဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေမှာအပေးယူလောက်ကောင်းလုပ်မယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောကြားမှုနဲ့ပတ်သက်ပြီးကနေဒါနိုင်ငံသားဝန်ကြီးဖရီလန်ကဒီအမှုကိုကန်တွေရမှာကနေဒါရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတိုင်ဆောင်ရွက်သွားဖို့ဟာအရေးကြီးပြီးနိုင်ငံရေးရည်ရွယ်ချက်မျိုးနဲ့လုံမာမျိုးကိုဒီမိုကရေစီနိုင်ငံဖြစ်တဲ့ကနေဒါနဲ့အတူအမေရိကန်ကလည်းလုံမာမဟုတ်ဘူးလို့ယူဆကြောင်းတုတ်ပြပြောကြပါတယ်တရုတ်ဘက်ကလက်တုံ့ပြန်တဲ့အနေနဲ့ဒီသတင်းပတ်အတွင်းကနေဒါနိုင်ငံသားစီးပွားရေးသမားတဦးနဲ့တန်တမန်ဟောင်းတဦးတို့ကိုဖမ်းဆီးခဲ့ပါတယ
်ပြည်တွင်းနိုင်ငံပဲရစ်မြန်မာဒီကနေ့လုံမဲ့ဆန္ဒပြပွဲအတွက်ရဲတပ်သားအများပြားချထားလိုက်ပါတယ်ပြည်ခရက်သတင်းမှရုံးပရက်တွေကဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တည်တည်ငြိမ်ငြိမ်ရှိကြဖို့ပြည်နယ်တော်ဝန်ရှိသူတွေကဆက်တိုက်တတိပေးနေတာပါမြို့လေကSaint Lazara ပူရာယုံကြည်အနီးတစ်ဝိုက်နဲ့နာမည်ကျော်ရှောင်းဇေလီဒင်လမ်းမကြီးတစ်ချောင်းမှာပါလုံလုံရဲတွေကိုအတီကျုံထိန်လှက်တဲ့ပစ္စည်းတွေနဲ့တပ်ဖြန့်ချထားပါတယ်။ရှောင်းဇေလီဒင်လမ်းမကြီးပေါ်ကစတိုးဆန်တွေနဲ့ပိတ်ထားကြသလိုဆိုင်ပရင်းပေါက်တွေကိုလည်းဆန္ဒပြသူတွေဖျက်ဆီးမဲ့အရေးကကွက်ဖို့တုံးထပ်ပြားတွေနဲ့ပိတ်ဆို့ကာယံထားကြပါတယ်။ Paris မြို့တစ်ဝိုက်မှာတော့ရဲတပ်သား 8,000 နဲ့လူစုခွဲရမှာတုံးတဲ့ရေပိုက်ကြီးတွေတတ်ထားတဲ့အတီကျုံနှိမ့်နေရဲကားဆက်လေးကြီးချထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖြစ်ခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲမှာဆန္ဒပြသူလူအုပ်စုတွေကစတိုးဆန်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေကိုလူယူခဲ့ကြသလိုရဲရုံနဲ့ထိုက်တိုက်ရင်ဆိုင်တွေ့ပြီးလမ်းမတွေပေါ်ကအကရန်တွေကိုလည်းမီတင်ရှို့ခဲ့ကြတာပါဆန္ဒပြသူတွေဟာပြင်းထန်မှာမော်တော်ဆိုင်ကယ်စီးသူတွေအနေခင်းအောင်မဖြစ်မနေဝတ်ဆင်ရတဲ့မီးဆုံးရောင်ပါတဲ့ဝစ်ကုတ်တွေဝတ်ထားကြပြီးဆန္ဒပြပွဲကို Yellow Vest လှူရှာမှုဆိုပြီးနာမည်ပေးထားပါတယ်လောင်စာစီတုံးမြင့်မှုနဲ့ကုန်စည်နှုန်းတွေကြီးမြင့်လာတဲ့အပေါ်မကျေနပ်ကြတဲ့အတွက်နိုဝင်ဘာလလည်းကစပြီးတော့ပြည်ထောင်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေထွက်ပေါ်လာတာဖြစ်ပါတယ်
UAE American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ19 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
စနေနေ့နေ့ကင်းသတင်းတွေကို VOE ကနေဆက်လက်တင်ပြနေပါရခင်ဗျာသတင်းပတ်တွေနဲ့ချီနိုင်ငံရေးအရာငင်းပွားမှုပြည်ပခါတွေရင်ဆိုင်နေရတဲ့တီတီလင်္ကာဝန်ကြီးချုပ်ရာထူးကနေပြီးတော့နှုတ်ထွက်သွားပါပြီတီတီလင်္ကာမှာနိုင်ငံရေးနဲ့စီးပွားရေးအရာအကြက်အကျဲတွေတိုးဖြစ်လာမှာကိုရှောင်ရှားဖို့မဟင်ဒာရာဂျာပါစကာဟာဒီကနေ့မှနှုတ်ထွက်စာတင်သွင်းတာပါသမရမတ်ရီပါလာစီရီစနာကဝန်ကြီးချုပ်ရနီရီကာမစင်ကိုဒီရာထူးကနေထုတ်ပေးပြီးနိုင်ငံရေးအရာသဘောထားတင်ပါတဲ့သမရဟောင်းရာဂျာပါစကာကိုဒီယာရုခတ်အပ်တဲ့အောက်တိုဘာ26ရက်နေ့ကစပြီးဒီတီတီလင်္ကာမှာနိုင်ငံရေးအရာမငင်တက်မှုတွေဖြစ်လာတာပါဒါပေမဲ့လည်းဝီကာမစင်ဟာယာရုကနေနှုတ်ထွက်ဖို့ညှင်းဆန်ပြီးတော့ကိုလံဘိုကဝန်ကြီးချုပ်ဆိုင်ရင်မှာနေထိုင်နေခဲ့တာပါရာဂျာပါစကာဟာဒီလွတ်တော်မှာသူ့ကိုဝန်ကြီးချုပ်ဖြစ်အယုံကြည်ရှိမှရှိမဲခွဲရမှာမအောင်မြင်ခဲ့တယ်လို့သမရကလည်းပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်ခဲ့တာပါဒါပေမဲ့တီတီလင်္ကာတရားရုံးချုပ်ကဒီလိုရဟာတရားမဝင်ကြောင်းဆုံးဖြတ်ပါတယ်အခုခါမှာတော့လွတ်တော်ကနေ2019ခုနှစ်အတွက်အစိုးရအသုံးစရိတ်ကိုချမပေးနိုင်သေးတာကြောင့်နိုင်ငံရဲ့ငွေကြေးဆိုင်ရာယုံကြည်ရမှုအဆင့်ကနေရော့ချသွားနိုင်ပွဲရှိနေပြီးတော့အကျွေးမပေးနိုင်တော့မယ့်အခြေအနေကိုလည်းဆက်ရောက်သွားနိုင်ပါတယ်ဝီကာမစင်ဟာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့ရာထူးခန့်ခံရပွဲတော့ရှိနေပါတယ်
အိန္ဒိယနိုင်ငံတောင်ပိုင်းမှာဟိန္ဒူဘုရားကျောင်းသစ်ဆောက်လုပ်ပစ္စည်းတွေအောင်ဝယ်ကျင်းပရာမှာကျွေးတဲ့အစာအစိတ်တဲ့ဆိုတဲ့တန်ရနဲ့လူ7ဦးသေဆုံးခဲ့ရတဲ့အတွက်အိန္ဒိယရဲတွေကလူ3ဦးကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အဲ့ဒီပွဲကအစာစားမိပြီးတော့လူ63ဦးတို့လဲကနာတာကာပြည်နယ်က ချမာရာဂျန်ကဒေတာကဆင်းဟုတ်တော်များများကိုရောက်လာကြတယ်လို့ရဲအရာရှိမူစတာရက်ကပြောပါရယ်ပြည်နယ်မြို့တော်ဘင်္ဂလားရဲ့တောင်ဖက်မိုင်း130ကွာမှာအခုလိုအစာသိမ်းမှုဖြစ်ပွားခဲ့တာပါဟင်နူဖျားကျောင်းပွဲလာခဲ့ကြသူတွေကကျမ်းမာရေးကိုထိခိုက်စေနိုင်တဲ့မတန့်တဲ့ဟင်းနီဟင်းရွက်နဲ့ထမင်းတွေကိုတောက်ကြနေကစားခဲ့ကြတယ်လို့အဲ့ဒီရဲအရာရှိကပြောပါရယ်အဲ့ဒီအစာတွေစားပြီးတာနဲ့ချက်ချင်း ါပါတယ်
။ဩစတြေးလျဝန်ကြီးချုပ် Scott Morrison ကသူ့အစိုးရအနေနဲ့အနောက်ဂျေရုဆလင်ကို Israel မြို့တော်ဖြစ်တရားဝင်အတိအမှတ်ပြုလိုက်ကြောင်းဒီကနေ့ကြေညာပါတယ်။ဒါမှမဟုတ် Israel နဲ့ Palestine ကြားညီညွတ်ရေးသဘောတူညီချက်မရမချင်းတန်ရုံးကိုရောရှိမှာမဟုတ်ဘူးလို့ပြောပါတယ်။ဒီတော့တွင်မှာတော့ကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာယုံတွေကိုဂျေရုဆလင်မှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တန်ရုံးအတွက်နေရာကောင်းကိုလည်းရှာဖွေသွားမှာပါ။နိုင်ငံထနိုင်ငံအဖြစ်ရည်တည်သွားမဲ့အခြေအနေအပေါ်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းလည်း Morrison ကပြောပါရယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ Israel ဘက်ကဘာမှတုံ့ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
တရုတ်နိုင်ငံကစီးပွားရေးသမားတူအူကို Yuan Billion 100ဖို့တန်ဖိုးရှိတဲ့ဆင့်ဘွားစီးပွားရေးလုပ်ငန်းလှိမ့်လည်လုပ်ကိုင်မှုအပြင်သူ့လှုပ်ရှားမှုကိုစုံစမ်းတဲ့ရဲတွေကိုစန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြဖို့စီစဉ်တဲ့အတွက်ဆိုပြီးတရုတ်တရားရုံးတစ်ခုကထောင်ဒဏ်18နှစ်ပြစ်ဒဏ်ချလိုက်ပါတယ်။ Jiang Taming ဟာအဖွဲ့ဝင်တွေမြန်မာရှာနိုင်လေးဝန်ဆောင်ခအဖြစ်အခကျင်းဝင်ရမယ်ဆိုတဲ့အယောင်မြင့်တဲ့စီးပွားရေးလုပ်ငန်းကိုလုပ်ကိုင်နေသူဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သူနဲ့သူ့ကုမ္ပဏီကအခြားလူ၉ဦးကိုတောက်ကြနေကတရားရုံးထုတ်စစ်ဆေးပြီးအဖြစ်ရှိကြောင်းဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်ခဲ့တာပါ။
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာအစိုးရစစ်တပ်ရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲအတီးပြုတ်လိုက်တဲ့အမေရိကန်အောက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ဟာဆိုရင်မြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိုမတိကျိုးကြုံပြုတ်လိုက်တာဖြစ်တယ်လို့အမေရိကန်ဆိုင်ရာမြန်မာတမ်မကြီးဦးအောင်လင်းကတုံ့ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေကြရသူတွေရဲ့အရေးမြန်မာဘက်ကကိုင်တွယ်ဆောင်ရွက်မှုတွေမှာဖုံးကွယ်ထားတာမျိုးတွေမရှိသလိုဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂတို့နဲ့သဘောတူညီချက်တွေအတိုင်းဆက်ပြီးအကောင်အထည်ဖော်သွားမှာဖြစ်တယ်လို့တမ်မကြီးကတုံ့ပြန်ပါတယ်မတ်သိန်ကြီးထိုက်ဆက်သွဲမေးမြန်းထားပါတယ်
အမေရိကန်ဆိုင်ရာမြန်မာတန်ယုံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဆုံးကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုမတိကျညွန့်လုပ်ပြီးတော့အခုလိုဆုတ်ပြတ်ချက်ချတဲ့အားကိုမြန်မာပြည်သူတွေအနေနဲ့အများကြီးဝန်လဲလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
အဲ့တော့ဒီအောက်လွှတ်တော်ကဒီသူတို့ဆုံးဖြတ်ချက်ထဲမှာခိုင်ပြည်နယ်တွင်းကနေမြေရှင်းလင်းလှုပ်ဆောင်ချက်တွေဟာဟိုလူမျိုးတုံးသွားစေအောင်လှုပ်ရက်တွေပေါ့နော်ဒီလိုပြောပါတယ်နောက်တစ်ခုကဒီ writers သတင်းတောင်နှစ်ယောက်ပြန်လှုပ်ပေးဖို့ဆိုပြီးတော့လဲတောင်းဆိုပါတယ်သူတို့ဒီမှာပါပါတယ်ဆိုတော့ဒီအပေါ်မှာတမ်မတ်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင
်ဒေါ်သိန်းကြီးတဲ့ခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုရနေပြီးတော့ခင်ဗျပြောသွားတဲ့အချက်နှစ်ချက်နဲ့ပတ်သက်ပြီးတော့အရင်ခင်ကလည်းအာရည်တည်ချက်ကိုပြောရတာရှိပါတယ်ဒီရည်တည်ချက်တည်းကလည်းမပြောပါဘူးသခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေရှိမှဆိုလို့ရှိရင်ပြောကြပါ၊တိုင်ကြပါဒီလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်လည်းဖွဲ့ထားပြီးဖြစ်ပါတယ်တကယ်ပဲတာဝန်ရှိတဲ့လူတွေကိုအရေးယူပါမယ်ဆိုတဲ့ဟာကိုအတိအကျပြောထားပြီးဖြစ်ပါတယ်သတင်းတောက်နှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိရင်တော့သတင်းတောက်နှစ်ယောက်ကိစ္စဟာသူတို့ရဲ့ဒီ investigative journalism နဲ့ပတ်သက်ပြီးတော့သူတို့ကရေးယူခံရတာမဟုတ်ပါဘူး။နိုင်ငံတော်ရဲ့လျှို့ဝှက်ချက်ဥပဒေကြောင့်ရေးယူခံတာဖြစ်ပါတယ်ဆိုတဲ့ဟာကိုအချင်းအဖာများစွာပြောပြီးဖြစ်ပါတယ်ခင်ဗျာ
။အဲ့တော့အခုဒီ American Outlook တော်ရဲ့အခုဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်မှာတက်ရောက်မှုပေါ့နော်။တမ်မတ်ကြီးဘယ်လိုသုံးသပ်ပါလဲရှင
်။ဒါ Outlook တော်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။အဓိကကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တိုက်ရိုက်ဆက်ဆံနေရတာကအမေရိကန်နိုင်ငံအစိုးရဖြစ်ပါတယ်။ဒီအမေရိကန်နိုင်ငံအစိုးရရဲ့နိုင်ငံရေးမူဝါဒကိုလည်းအစိုးရကနေပြီးတော့ချမှတ်တာဖြစ်ပါတယ်။အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုတော့အစိုးရကနေပြီးတော့သူတို့ကမှတ်သားထားမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။အစိုးရကဘယ်လိုဆောင်ရွက်တယ်ဆောင်ရွက်လိမ့်မယ်ဘယ်လိုဆက်လက်ပြီးတော့ ဒီဘာမယ်ဆိုတာကတော့အမေရိကန်နိုင်ငံဆိုရရဲ့ပိုင်းဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်။မြန်မာအစိုးရအနေနဲ့ဒီရခိုင်ရေးခင်ပေါ့နော်ဒီကိစ္စနဲ့ကင်တွယ်ပြီးတော့နိုင်ငံတကာဘက်ကဒါပြင်းပြင်းထန်ထန်ဝေဖန်နေပါတယ်။ဆိုတော့အခုအောက်လွှတ်တော်ကပါဒီလိုမျိုးဆုံးဖြတ်လိုက်တော့နိုင်ငံတကာရဲ့ဝေဖန်မှုတုံ့ပြန်မှုပုံမှန်ပြင်းထန်လာမလားရှင်။ဒါကတော့အမေရိကန်အောက်လွှတ်တော်ရ
ဒီကိစ္စကိုပြည်လည်ရေးအတွက်ကျိုးပန်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကလည်းသမားပြည်သူတွေကတော့ဆိုးရရဲ့ဥဆောင်မှုနဲ့ပြည်သူတွေကနေပြီးတော့ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံကောင်းကျိုးအတွက်လုပ်နေပဲအတွက်ကြောင့်လုံခြုံရေးအစီအတာကိုတော့ဆက်လက်လုပ်နေမယ်လို့ကျွန်တော်ယုံကြည်ပါတယ်မြန်မာအစိုးရအနေနဲ့ဒီလူတွေကိုပြန်ပြီးတော့လက်ခံဖို့အပါအဝင်
ဒီကိစ္စကိုပြည်လည်ရေးအတွက်ကျိုးပန်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကဒီဇိုင်းမှတ်မှတ်ပြောပါတယ်နိုင်ငံတကာဘက်ကတော့ဟိုဒါကိုအရေးတူမလုပ်ဘူးဒေါ်ဆန်းစုကြည်အနေနဲ့ကလည်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုထုတ်ဖော်မပြောဘူးပေါ့နော်ဒီလိုဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာနဲ့မြန်မာအစိုးရဘက်နှစ်ဖက်ကြားမှာဟိုတစ်ဖက်နဲ့တစ်ဖက်ဒီလိုတော့ပြောနေတာပေါ့နော်ဆ maji ini keisama belum ia jual balik.
Orang ni pada biro tunoru di mana bama kuwe thara masih bahu tunoru aro mian si kongsir nane luka pih pare. Kanaikan jah terbawa tu thara keisari oleh tunoru abby wa tawon yubiro sana tawu seni si le sura haule mian pione pare. Dara ro tepen ayo yang dudu pian biro lekane keisari oleh. Nampiru pian le niya cha thara dara ro pian le tutang yero desa pungju ini keisane pada de keisari oleh. Kulatamera agency ne kupite, kulatamera pungjoe agency ne, kulatamera doga desa ya mahameni yonu ne, tenorua nape nale mu sajion roare lema tobi chepare, ehi sajion roa pa achele di ura, pi ewa lainabu, nera senzen si bare sure haule, di bebi chepare. Nengah negara ni ura, tenoru po mene apain ura, tenorone ne piolu bau, tenorua pekaro, lusia si le hao, Senadanannya, terus kadi tirare time macam lepulu lupa melu tu nolongi pare.
Aku awalnya tu ye songpiat cepat, no di jinosai piat esopiro songpiat lagi apa mayo, tama jiru ni ne, dah jinya je tau kan ku puyo si badi la diha apa mayo dongjam hubo no si balasen.
Jono ni ne aro awalnya tu alu dia ro kuen ye jam esopiro si no jono si piago si pame. Di kisah ni pada biro, kula dah mereka mah kira ni mah mera kuzleyo, mera kuzleyo ini ni sesekan ni biro, mera nengah ya dijek ku piora biro piade kerjaan, eh ya dijek ku jenaru ni ni sele biro, sedai dah mah piade, eh izan ya di dua mah piade, taruh suya ni ya dijek piade, kalau doh ni ni tidur bu siwe turu ni me jenaru kanan pekala me suruh sih no jenaru sih dia bu seni si pame.
Takaroh American saya memata maji uang lingko matengi Thailand tu memang kerap sebarisin. Aku lumiu tung tapsah mukjane American alu dogan itu kena mekwe atibu kerana pada biro American biro zuyau memapiga di luto kuzle hawni amian borari gulai tersa pejamare kujo alu sabi biopi biwasin.
Jika bini memapinga ruinya muslim itu memalunya itu perikan nengeng kemuha genocide lo kore lumiu tung tapsah mukjat tamapu. American Aluduga Sumpiache Chagiraha. Tekero An Oziyam Hupa Bulu Pyore Dugaro Dr. Tensweba. Tuha Tangkua Koze Piene Yuekao Pwema. Myoza Democracy Pwecho Energy Partye. Pele Nunega Yuekao Khan Kozele Haunta U Pipare.
American Aluduga Sumpiache Chao. Jangan bida bongye kata bosu diara mesin. Tiada yang jenar tato anore sumpah jadi kumah pulu yusabare. Pajang lalu di kisah ha, jiji jadi kawalun luni jare haga jawi. Tapi me dah dia lalu dia tido anu tu bo jenar bermana apa dia mama dekanya.
Amerika alu toye sumpah jaga makan nelo mene dugaro usui mama. Dugaro natau sebini yekau pema. Pajang lalu jangan ini punjoi partye.
ผู้ที่เราอยู่ในกาปีดุลโลโตกุสเลห้องตู้อุปเชบีรวยงามยุทธาตุอุเลปเชบาร์เลยผู้อเมริกันเอาสุดโตเยสมเชชะกาแมงแกนเดสมเชชะลูจโนตงเดบาร์เลยมาพิลเลสโรตุรกาดีฮาโกลลลลเลสมเชดามบูกู
ကျွန်တော်တရားသလောက်ဆိုရင်2016ခုနှစ်ကနေယနေ့ထိသူတို့6နှစ်ကြာလည်လာတုံးတဲ့သူရတနာလုပ်ပြီးတော့မှအချက်လက်တွေကိုတွေ့ရှိတာပါဆိုတော့ဒီတုံးတဲ့ချက်ကတော့မှန်တယ်လို့ကျွန်တော်မြင်ပါတယ်ရွေးညာပြဿနာနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ကြိုးပမ်းနေတာတွေကိုအမေရိကန်အောက်လွှတ်တော်ကမသိကြိုးကြုံပြရောက်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတာမတ်ကြီးဦးအောင်လင်းကဗီအိုကိုမ
ြင့်ဒီရခိုင်ပြည်မြောက်ပိုင်းမှာစဖြစ်လာတဲ့ကိစ္စနဲ့ NLD ဆိုတာတက်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတဲ့ကိစ္စတွေကြီးလို့ရှိရင်အစိုးရကအတတ်နိုင်ဆုံးကြိုးစားတာကတော့အမှန်ပဲဘယ်လောက်ထိကြိုးစားရဲဆိုတာအစိုးရကိုယ်တိုင်ကပို့ပြီးတော့ဟိုသိရပေါ့နော်သို့တော့အပြင်ကမြင်နေကြတာကအမှန်တိုင်းမမြင်တာလဲပါတယ်လို့မမှန်စီအောင်လုပ်တဲ့လော်ဘီလို့ခေါ်ပါတယ်ဟောအဲ့ဒီလက်ကြီးတွေအဲ့ဒီအင်အားကြီးတွေလည်းအတန်းမှကြီးမားတာ ው အမေရိကန်အစိုးရပေါ်တော်မှာလွှမ်းနိုင်လောက်အောင်ဒီတော့ကြီးတာ ው အဲ့တော့ပေါ်မှာနိုင်ငံလို့သေးသေးလေးမှာပို့ပြီးတော့ကျွန်တော်တို့ကအပြော့စားပြတ်မှတ်လို့ဖြစ်ပြီးတော့ခံနေရတယ်
ဥရွှေမောင်ကတော့မြန်မာတမတ်ကြီးနဲ့သဘောထားကွဲလွဲတဲ့အကြောင်းရှင်းပြပါလေ
ကျွန်တော်ကတော့ကွဲလွဲတဲ့အမြင်တော့ရှိတယ်အခုကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့ကုလသမဂ္ဂရောဘင်္ဂလားဒေ့ရဲ့နိုင်ငံရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေကိုအသိမဲ့မပြုတာတော့ကျွန်တော်မတွေ့ရဘူးပြုရတယ်အသိမဲ့ပြုပြီးမှဒါပူးပေါင်းဆောင်ရွက်ဖို့လည်းကျွန်တော်တို့တိုက်တွန်းတယ်ခဏခဏတွေ့ရတယ်ဒါပေမဲ့ဒီအခုအမေရိကန်အောက်လော့တော်ကဆုံးဖြတ်တဲ့ဟာကအဲ့ဒီပူးပေါင်းမှုကိုသူကအဓိကယူရင်းမှတော့မဟုတ်ဘူးသူတို့ပြည့်ဒီ2016နဲ့2019မှာရိုဟင်ဂျာလူမျိုးပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဘလို့ရှိတယ်ဒါလူမျိုးစုအလိုက်ဖိရှားမှုလားမဟုတ်ရင်လူမျိုးတွန်းတက်ဖြတ်မှုဆိုတာနဲ့အကျုံးဝင်လားမဝင်လားဆိုတာကိုသူတို့ကဖိရှားသူရဇနာလုပ်ပြီးတော့ဆုံးဖြတ်တဲ့အတွက်ရိုဟင်ဂျာလူမျိုးတွေပေါ်မှာကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုထင်ရှားဆွတ်တော့ဒီအမတ်အများစုကပေါ့နော်ပြစ်ပြုတ်ပြီးတော့ကျွန်တော်မြန်မာအစိုးရနဲ့မြန်မာပြည်သူနဲ့ဒီကဘာသူကဘာသားအလုံးကိုဒါ message ပေးလိုက်တယ်လို့အဲ့လိုပဲကျွန်တော်မြင်ပါတ
ယ်မြန်မာအစိုးရရဲ့ရိုညာတက်တနာကိုကင်တွယ်ဖြစ်ရှင်းနေပုံကလွဲနေတယ်လို့ဥရှိမောင်ကမြင်ပါတယ
်ကြိုးစားနေတာတော့ကျွန်တော်တွေ့တယ်သို့တော့ရှာရတခြားခုတ်ရတခြားဖြစ်သလားလို့ကျွန်တော်ကတွေးမိတယ်ဆိုတော့အဲ့ဒီမှာအဓိက key point တစ်ခုကပါလဲဆိုတော့ကျွန်တော်တို့ဒီရိုဟင်ဂျာလူမျိုးတွေရဲ့ဒီတရှိမှုနောက်တစ်ခါရိုဟင်ဂျာလူမျိုးတွေရဲ့အခြေခံအခွင့်အရေးပေါ့ကြောင့်နော်အဆအဆအရာအားလုံးပေါ့အခုမှအစ်စ်ဒီလုံမဲ့ပုံစံနဲ့ပြောနေရတယ်အမှန်တကယ်ကကျွန်တော်တို့ကရသည်သားအခွင့်အရေးတွေကျွန်တော်တို့အခွင့်အရေးတွေကိုဥပဒေချိုးဖောက်ပြီးမှဒီငင်းဆန်ခဲ့တာအဲ့ဒါကိုလက်ရှိတည်စေဥပဒေအတိုင်းနော်ကျွန်တော်တို့ကိုပြန်လဲအစ်စ်မဲ့ပြုဖို့ပဲနိုင်ငံသားအစ်စ်ပေးစရာမလိုဘူးဒါပေမဲ့အခုလက်ရှိမြန်မာဆွေးရသွားနေတဲ့ပုံစံကပြန်နော်နိုင်ငံသားဖြစ်ဖို့အတွက်ဒါလုံနေပါတယ်ဆိုတော့ဒီကိုဖီအန်နီရဲ့ဒီထောက်ခံချက်တွေမှာပါတဲ့ဟာအဲ့ဒါတော့ကျွန်တော်တို့ကအမြင်မတူဘူးအဲ့ဒါကလွဲမှားနေလို့ထင်တယ်အဓိကကျွန်တော်တို့ကိုကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့အခြေခံအခွင့်အရေးတွေကအစ်စ်လုံးဝပေးစရာမလိုပါဘူးငိုရှိခဲ့တဲ့ဟာတွေကိုပြန်လည်ရဖို့ပဲ
တကယ်တော့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးအစိုးရကဆုံးဖြတ်ချက်ချဖို့ဆိုရင်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်လည်းရှိဖို့လိုအပ်ပါတယ်လောလောဆယ်တော့ဒီကိစ္စဟာအထက်လွှတ်တော်အထိတက်မယ်မတက်ဘူးဆိုတာမသိရသေးပါဘူး
ကိုကျော်အောင်လွင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီလိုမျိုးမြန်မာစစ်တပ်ကနေပြီးတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲဆုံးဖြတ်ချိန်မှာတော့ဒီလွှတ်တော်တွင်မှာကန့်ကွက်မဲပေးခဲ့သူတယောက်ပဲရှိခဲ့ပါတယ်သူကတော့အရီဇိုနာပြည်နယ် Republican အမတ် Andy Bass ဖြစ်ပါတယ်သူကဒီတစ်ချိန်လုံးကတော့မကဘဲနဲ့အရင်နှစ်တွေတုန်းကလည်းမြန်မာအရေးအောက်လွှတ်တော်မှာမဲခွဲခဲ့စဉ်တုန်းကကန့်ကွက်မဲပေးခဲ့သူဖြစ်ပါတယ်သူဘာကြောင့်ဒီလိုမျိုးကန့်ကွက်မဲကိုပေးခဲ့ရပါသလဲဆိုတာကိုတော့ rockop.com မှာရေးသားထားတဲ့ Jom Domlali ရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်ဤတန့်စင်ပြောပြပေးပါရှင်
။မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းနဲ့ထောင်ချခံနေရတဲ့ writer သတင်းတောင်နှစ်ယောက်ကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ကြာသပတေးတုံးကတီးပြလိုက်တဲ့ American Outlet ရဲ့ဆုံးဖြတ်ချက်ကို394မဲထောက်ခံထားပေမဲ့တူဦးတည်သောကန့်ကွက်မဲပေးခဲ့သူကတော့ Arizona ပြည်နယ် Republican အမတ် Andy Biggs ပဲဖြစ်ပါတယ်။မေကန်အာလုတ်တော်ကအခုလိုဆုံးဖြတ်ချက်ထုတ်ပြန်လိုက်တာဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေပြီးတော့မြန်မာနိုင်ငံပေါ်ဒီရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်ချမှတ်ဖို့ကိုထောက်ခံအားပေးလိုက်တဲ့သဘောတက်ရောက်သွားတဲ့အတွက်ဒီဆုံးဖြတ်ချက်ကို Bigs ကကန့်ကွက်မဲ့ပေးခဲ့တယ်လို့ဆိုပါတယ်။ Bigs ရဲ့ပြောရေးဆိုခွင့်ရှိသူ Daniel Stefanski ရဲ့အဆိုအရကတော့ Bigs ကဒီဆုံးဖြတ်ချက်ရဲ့အနှစ်ချုပ်ရွေချက်ကိုတော့ထောက်ခံပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာရဲ့အပေါ်ဖိနှိပ်မှုဟာလည်းလူမဆန်ဘူးလို့ Bigs ကယူဆပါတယ်။ Rider the end of the go pansy town charagale, imitant suya yellow yellow duga can you tie up? Make it jigger in it, Nimananga, Lumio don't touch him with yet down there. Rider the end of the go, look, babo, that a may pare, don't mean low sound in it, so be a lepio so tavare. တိုင်းမဲ့နိုင်ငံတကာရာဇဝတ်ဆိုင်ရာတပ်မတ်ချက်တွေဥပဒေတွေအရညမနိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုအခြေအနေကိုဖြေရှင်းဖို့ကုလသမဂ္ဂရဲ့ကြံပြချက်တွေကို လူမျိုးတုံးတပ်ဖြတ်မှုကိစ္စရဲ့တွေကိုမဖြေရှင်းနိုင်တော့မှာဒါတခြားနိုင်ငံတွေတမမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်နဲ့တခြားနိုင်ငံတွေအပေါ်ဆုံးဖြတ်ချက်ချပြရတာဖြစ်ပါတယ်နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အနေနဲ့နိုင်ငံတကာဖွဲ့စည်းတွေကအမေရိကန်ရဲ့ချုပ်ချာအာဏာနဲ့ဆုံးဖြတ်ချက်အပေါ်လွှမ်းမိုးဖို့မသင့်ဘူးဆိုပ ပြီးတော့လွတ်တော်ရဲ့မဲခွဲမှုတွေမှာကန့်ကွက်မဲ့ပေးခဲ့ပူပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကမြန်မာနိုင်ငံတွင်ရွေးဝင်ကြတွေကိုအစုလိုက်အပြုံလိုက်တက်ဖြတ်နေမှုကိုရှုံချတဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်မှာထောက်ခံမဲ့၄၂၃မဲပေးခဲ့ပေးပါလေ။ အဲ့တော့ကဘစ်ကဘာကြောင့်ကန့်ကွက်မဲ့ပေးခဲ့ရတယ်လဲဆိုတဲ့အသေးစိတ်ကိုတော့သူ့ရဲ့ပြောခွင့်ရာတိကျမှရှင်းပြခဲ့ပေမဲ့လေဘစ်အနေနဲ့မြန်မာနိုင်ငံဆရာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းရေးနဲ့ကုလသမဂ္ဂရဲ့တခြားအကြံပြုချက်တွေကိုသူကမထောက်ခံတဲ့အတွက်အခုလိုကန့်ကွက်မဲ့ပေးခဲ့ရတာဖြစ်တယ်ဆိုပြီးတော့ခန့်မှန်းထားကြပါတယ်။အလားတူပဲကုလသမဂ္ဂ
ဒီလိုတွေဆုံးဖြတ်ချက်ထွက်ပေါ်လာလဲဖြစ်ပါတယ်။တချိန်ကျင်းမှာပဲအထင်ကြီးကတိုင်းမဂ္ဂဇင်းကြီးကတခြားသတင်းတောက်တွေနဲ့အတူအမှန်တရားကိုကာကွယ်ကြားသူတွေအနေနဲ့ရိုက်တာသတင်းတောက်နှစ်ယောက်တူကိုနှစ်ထောင်ဆယ်ရှစ်ခုနှစ်အတွက်အထူးအားဖြင့်ပုံကူများစီမှာထည့်သွင်းခဲ့ပါတယ်ရှင်။မေးတန်ဈေးမှာရှင် စနေနေ့နေ့ကင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာညာ9နာရီကနေ့စနေနိုင်ချီထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာတော့မြန်မာတခွင့်အစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးကြတဲ့ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ဂျီရိုအရာရှိချုပ်ဂျွန်ကယ်လီနီယာမှာအင်ဂျီရိုယာယီအရာရှိချုပ်အုပ်ကိုကန့်အထားလိုက်တဲ့အတွက်ဒီရာထူးကန့်အုပ်နဲ့ပတ်သက်ပြီးတော့ရက်အတန်ကြာခံမှန်းဝေဖန်ပြောဆိုမှုတွေအဆုံးသတ်လိုက်ပါပြီ။အမေရိကန်ဆိုရဝန်ထမ်းတွေရဲ့ကိုယ်ရေးချက်လက်တွေစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစိတ်ရေးဆွဲရေးဆိုင်ရာဌာနအကြီးအကဲ မစ်မူဗန်နီကိုအင်ဂျီရိုယာယီအရာရှိချုပ်ဖြစ်ရွေးချယ်လိုက်ကြောင်းတောက်ကြနေညနေပိုင်းမှာသမ္မတထရမ့်ကတွစ်တာကနေတဆင့်ကြေညာလိုက်တာပါ။ဒီလအစောပိုင်းကကနေဒါနိုင်ငံမှာဖန်စီထင်းထင်းလိုက်တဲ့တရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ပြည်တော်စုနဲ့ကနေဒါနိုင်ငံတွေကဂရုပြုပြောဆိုထားတယ်။အမေရိကန်နဲ့တရုတ်ကြားပရိပခါတွေအတွင်းကြားညာနေတဲ့က ဒီကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ပြီးတော့အရာရှိကြုံတွေ့တယ်သို့တော့ရှားရတခြားခုရတွေကြောင့်မဟုတ်ပဲဥပဒေတိုင်ဆောင်ရွက်တာဖြစ်တယ်လို့ကာကွယ်ပြောကြပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေကလည်းအမေရိကန်ပြည်ထောင်စုအနေနဲ့တရားဥပဒေကိုအလေးထားလိုက်နာဆောင်ရွက်တော့မယ်အကြောင်းကတိပြုပြောကြပါရယ် ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကသူ့အစိုးရအနေနဲ့အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ကြောင်းဒီကနေ့ကြေညာပါရယ်ဒါပေမဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားညီညွတ်ရေးသဘောတူညီချက်မရမချင်းတန်ယုံကိုတော့ရှေ့မှာမဟုတ်ဘူးလို့ပြောပါရယ်ဒီတောတွင်းမှာတော့ကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာယုံတွေကိုဂျေရုဆလင်မှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တ
ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆရာအတဖန်အင်ဂျင်နီယာကတော့နက်ရှင်ကလီဖြစ်ပါတယ်ရှင်ကျွန်မကဆုမောမှာဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ညာ9နာရီကြာရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါဗီဒီယိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလု
This program has come to you from the Voice of America, Washington.
Thank you.